ဟုတ်ကဲ့ NUG နဲ့အထူးသဖြင့်လူသားချင်းစာနာမှုအခြေခံပေါ်တရားမဝင်သဘောမျိုးထိတွေ့ဆက်ဆံမှုမလေးရှားကအဆိုပြုတာကိုမြမမဟာဂျွမ်းနဲ့မူဝါဒလေးလိုက် Institute ISP မြန်မာအဖွဲ့နှင်ကြိုင်းမှုဥောင်းတင်င်းက
အာဆီယံကဘယ်တော့မှဟိုတနိုင်ငံနဲ့ကျွန်လောက်တာမျိုးမဟုတ်ပဲနဲ့အာဆီယံမှာဟို consensus ပေါ့နော်ဆိုတော့အလုံးချင်းတဲ့သဘောတူမှာလုပ်တဲ့ဆိုတာမျိုးလည်းရှိပါတယ်နောက်တစ်ခါအာဆီယံရဲ့အခြေခံကြတဲ့မူဟာသူတစ်ပါးနိုင်ငံတည်ရင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့အနေဒါရှိတာပေါ့နော်ရှိတဲ့အခါကျတော့တစ်ဖက်ကဒီမိုကရေစီရဲ့ရေးကိုဝိုင်းကူကျင်တာလည်းကောင်းပါတယ်ဒါပေမဲ့တချို့ကိစ္စတွေကအာဆီယံကအလုံးနဲ့အတူတူရှောက်မှရမယ်သဘောမျိုးဖြစ်တယ်လို့မြင်ပါတယ်ဆိုတော့လက်ရှိကမ္ဘောဒီးယားကဥဆောင်မှုယူရတဲ့သူအာဆီယံကိုယ်စားလှယ်အထူးကံတမန်အနေနဲ့ယူရတဲ့ဆိုတော့သူ့ရဲ့လမ်းကြောင်းပေါ်မှာပဲဝိုင်းပြီးတော့လောက်ရမယ်အနေအထားမျိုးဖြစ်တယ်လို့ထင်ပါတယ
်ဒါပေမဲ့ကမ္ဘောဒီးယားဥဆောင်သဘောထားတစ်ခုတည်းမဟုတ်ပဲအာဆီယံမှာညှိနှိုင်းရဖို့ဖြစ်လာနိုင်တာကို NUG ဒုနယ်ကဝန်ကြီးဦးမိုးစောဦးကအခုလိုရှင်းပြပါတယ
်ကျွန်တော်တို့အနေနဲ့ကအာဆီယံနိုင်ငံတချို့နဲ့အဆက်အသွယ်ရှိတယ်ဥပမာဆိုမှုတွေရှိပါတယ်အဲ့တော့တချို့နိုင်ငံတွေကတကယ်စီကိစ္စနဲ့ပတ်သက်လို့ထုတ်ပေါ်ပြောဆိုတာပေါ့နော်အခုမလေးရှားဆိုလို့ရှိရင်ထုတ်ပေါ်ပြောဆိုလာတာမျိုးတွေလည်းရှိတယ်ပေါ့လေအဲ့တော့ဒီအာဆီယံနိုင်ငံတွေဝန်ကြီးများအစည်းအဝေးပဲဖြစ်ပေါ့တခြားအစည်းအဝေးတွေမှာဒါသက်ဆိုင်ရာကျွန်တော်တို့မိတ်ဆွေနိုင်ငံတွေကတစ်ချက်အပေးပို့ထားတာတွေရှိပါတယ်ဆိုအခုပြုလို့မဲ့ရှိပဲဆိုလို့ရှိရင်ဒါလူတိုင်းပြည်ဆောင်မှုအခုဒီနေ့နဲ့ပတ်သက်ပြီးတော့ဘယ်လိုမျိုးဆောင်ရွက်ချက်နဲ့ဆက်ပြစ်စာတွေကိုဒါကျွန်တော်တို့ရဲ့သဘောထားတွေကိုပြေပို့ထားတာတွေရှိပါတယ်အဲ့တော့ဒီအာဆီယံအနေနဲ့ကဒီသက်ဆိုင်တာဒီ stakeholder တွေပေါ့နော်ပုံမှန်ပတ်သက်သူတွေအားလုံးနဲ့ထိတွေ့ဆက်ဆံဖို့ဘောနောသဘောထားတွေအမြင်ကြံဖို့ပူးပေါင်းဆောင်ဖို့လိုအပ်တယ်လို့ဒါကျွန်တော်တို့သဘောရပါတယ်ဒါဟာဒီအာဆီယံကနေစမှတ်ထားတဲ့ဒီ 5-point consensus ကိုခေါ်တယ်ပေါ့လေအချင်းလိုက်တဲ့ပါတယ်ပုံသဘောတူညီချက်နဲ့လည်းအညီဖြစ်ပါလေဒီမလေးရှားနိုင်ငံနဲ့ကဒီအာဆီယံမှာဘယ်လိုဆောင်ရွက်နေပါနော်အာဆီယံရဲ့ special envoy နဲ့လည်းဘယ်လိုမျိုးဘသူတွေကိုထိတွေ့တယ်လဲစသဖြင့်ဒါတွေကိစ္စတွေကိုအကြံပေးခွင့်ရှိပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီအလုံးဝန်ကြီးနိုင်ပြီးတဲ့ခါကျရင်ပေါ့နော်အများရဲ့သဘောပုံသဘောတူညီချက်နဲ့ပဲဆောင်ရွက်ရမယ်လို့နားလည်ပါတယ်ခင်ဗျ
ဒီနေရာမှာအာဆီယံအခက်ကြုံရဖို့ကိုလည်းဥအောင်သူငင်းက
တစ်ဖက်ကကျတော့ဒီအာဆီယံကသိကြီးကောင်းဆောင်တဲ့သဘောတူရတဲ့ငါးချက်ကအကောင့်ထဲမဖော်နိုင်သေးသလောက်ရှိတယ်။နောက်တစ်ခါကျတော့လည်းဟိုလူသားချင်းစာနာမှုကိုကူညီဆိုတဲ့နေရာမှာလည်းဘလောက်နဲ့ပြီးသွားလဲဆိုတော့ကိုဗစ်ကြောင့်ကြီးလူသားလောက်ပဲပြီးသွားတယ်။တချို့လုပ်ငန်းတွေကလည်းဘာနဲ့ပြီးသွားလဲဆိုတော့ဟိုတစ်ဖက်ကမြန်မာတက်ချင်းကြီးတစ်ဖက်ကလည်းဒီ ASEAN EHA ပေါ့ရာလူသားချင်းစာနာမှုကိုကူညီပေးတဲ့ agency ပေါ့။ဆိုတော့ဒါနဲ့ပဲပြီးသွားတယ်ဗျ။နော်အဲ့တော့ဒီချက်ပိုရည်ကြီးတဲ့အခုစစ်ဘေးရှောင်ဒုက္ခတွေတို့တော့ဒီတဲ့ပူကျေပြတဲ့ဥမာလူရေအကူအညီမရောက်နိုင်သေးတဲ့နေရာမျိုးကိစ္စမျိုးပေါ့နော်ဆိုတော့အဲ့ဒီကိစ္စတွေကဆက်ကျင်းတွေ့ဖို့ဆက်အကူအညီပေးဖို့ဆိုရင်တော်လက်ခတ်အောင်မယ်ပြည်ပြည်ထောင်တာကြိုးစားအောင်မယ်ကိစ္စတွေလို့မြင်ပါတယ
်ဒီပေါ်ဥမောဇောဦးကလည်း
လူတိုင်းဆန္ဒမှုအကူအညီနဲ့ပတ်သက်လို့လည်းဒါကျွန်တော်ကြားရတယ်ပေါ့နော်တော့အစည်းအဝေးလုပ်မယ်ဆိုတော့ပထမဆုံးကျွန်တော်ပြောချင်တာကဒီစစ်ကောင်စီကဒီအကြမ်းဖက်အဖွဲ့ကြီးတွေကျွန်တော်ကြီးညာသွားပြီးဖြစ်တယ်ဘာလို့လဲဆိုတော့ပြင်းထင်မှာအခုလောလောဆယ်ဆိုရင်လည်းအားလုံးသိတဲ့တိုင်းပဲဆိုတိုင်းတိုင်းလိုနေရာမျိုးမှာအခြေကြည့်တဲ့လိုနေရာမျိုးတော့ဂရင်းကြီးပြတဲ့လိုနေရာမျိုးမှာမိရေရှုတယ်လူတွေကိုအသက်ပြန်နေစေညှဉ်းပန်းပြီးတဲ့အခါကျတော့ဒီ identity party ဖြတ်ဆက်ပြင်ပေါ့လေတတိယကြီးရဲ့ချက်နဲ့ဒီဖြတ်လိုက်တဲ့မူအတိုင်းအကြမ်းဖက်ပြီးဆောင်ရနေတဲ့အချိန်မှာဘသူကူပန်းပေါ့နော်အာဆီယံပဲဖြစ်ဖြစ်ကုလသမဂ္ဂပဲဖြစ်ဖြစ်ဘသူကူပန်းဒီနေရာတွေကိုအကူအညီတွေရောက်ဖြစ်ဖို့လက်ခံမှာမဟုတ်ပါဘူးအဲ့ဒါကြောင့်လည်းကျွန်တော်တို့ကကျွန်တော်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့တော့ကျွန်တော်တို့ဆက်ဆက်ပတ်သက်တဲ့ပေါ့နော်ထိုင်းနိုင်ငံရဲ့ဖွဲ့စည်းများနောက်ပါဒီဂျီမီမှာရှိတဲ့တကယ်ဒေသခံပေါ့လေဖွဲ့စည်းများဒီဖွဲ့စည်းတွေနဲ့ပူးပေါင်းဆောင်ရွက်ပြီးတဲ့အခါမှာအမှန်တကယ်လိုအပ်နေတဲ့ဒုက္ခရောက်နေတဲ့သူတွေရှိဖို့ရောက်ရှိဖို့အတွက်ကိုဆောင်ရွက်ပါနေသက်ကိုလည်းဖြတ်ချော်ပြီးတော့ပေါ့နော်အခုဒီ Facebook ကိစ္စတွေလည်းစဉ်းစားပါဆိုပြီးတော့တက်တိုက်တိုက်တွန်းနေတာဖြစ်ပါတယ်ခင်ဗျာ
တကယ်တော့စစ်ကောင်စီအနေနဲ့ဒီလူသားချင်းစာနာမှုဆိုင်ရာကူညီရေးကိစ္စမှာနိုင်ငံတကာ NGO တွေပါဝင်ဒေတာတွေလိုအပ်တဲ့နေရာအကူအညီပို့ပေးနိုင်တဲ့တခြားအဖွဲ့တွေနဲ့တွဲမလို့လို့ပဲတကူတော့သူ့လက်ခံအဖွဲ့တွေနဲ့ပဲလှုပ်ချင်ပုံရတယ်လို့သုံးသပ်သူတွေကထောက်ပြနေပါတယ်ခင်ဗျ